စစ်ဘေးတံကြောင့်တနစ်ခွဲနေပါကြအောင်နေရဆွန်ခွာတင်းရှောင်းနေခဲ့ရတဲ့ချင်းပြည်နယ်တောင်ပိုင်းကဒေသခံ၃၀၀ကျော်လိုအတွက်နေရရင်ကိုပြန်နိုင်ဖို့ချင်းပြည်နယ်အစိုးရအဖွဲ့ကစီစဉ်နေပါပြီ။ဒီစစ်ဘေးဒုက္ခသည်တွေဟာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တင်းရှောင်းလာရတဲ့သူတွေဖြစ်တဲ့အတွက်နှစ်ဖက်တပ်တွေအကြားတိုက်ခိုက်မှ
င်စုကြေးရွာစစ်ပြေးဒုက္ခသည်တွေကိုနေရပြီးပြောင်းရွှေ့ပေးနိုင်ဖို့ချင်းမြင့်နယ်အစိုးရဖွဲ့ကလည်းစီစဉ်နေပါတယ်။ပြောင်းရွှေ့နိုင်ရေးစီစဉ်ပေးမှုကတော့ချင်းမြင့်နယ်လူမှုရေးဝန်ကြီးဦးပေါင်လုံမင်းထံကအခုလိုပြောပါတယ်။ကျွန်တ
ော်တို့ရဲ့အနေနဲ့တော့ဒေသခံဝင်ကြီးတွားဖြစ်ပြီးတော့သူတို့ရဲ့ပြောပြနိုင်ဖို့ပါ။အဲဒီကတော့သူတို့စေအင်ဒီယာနဲ့ဝါနဲ့သောက်တာစွန့်လွတ်ထားတဲ့ကြားထဲမှာပြန်နေလို့ဒီလိုသတိလာပြန်သောက်ဖို့မှတ်သိနေတယ်။အပတ်သောက်ရတဲ့တောက်လာတာသူတို့ပြစ်တာပြစ်တာဖြစ်ပြီးတော့ကြောက်ရွံ့လို့ရတဲ့သူတွေသောက်ပါမယ်။
ကလတန်မြင့်နဘေးကလောင်းတင်ကျေးရွာမှာစစ်ပေးတင်းချောင်နေကြတဲ့ပြင်ဆိုကျေးရွာက380ကျော်အတွက်အော်တိုဘာလကစပြီးစတင်ပြောင်းရွှေ့နိုင်ရေးအတွက်ချင်းမြင့်နယ်ဆွေရွာကနေစီစဉ်နေတာပါပြင်ဆိုကျေးရွာနီးတဝိုင်းမှာမြေမြုပ်မိုင်းတွေရှိမရှိကိုလည်းလိုက်လံစစ်ဆေးခဲ့ပြီးဖြစ်တယ်လို့လာမယ့်အော်တိုဘာလမှာဒုက္ခသည်တွေအတွက်နေအိမ်ဆောက်လုပ်နိုင်ဖို့ချင်းမြင့်နယ်ဆွေရွာကနေငွေကြေး3သိန်းကနေ4သိန်းထိထောက်ပံ့ပေးထားမယ်လို့ဝန်ကြီးဦးပေါင်လုံမင်းထံကပြောပါတယ်ဒီစစ်ပြေးဒုက္ခသည်တွေဟာပြီးခဲ့တဲ့2015ခုနှစ်ဧပြီလကစပြီးတော့ရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စိုက်ပွဲတွေကြောင့်ပြင်စုကြေးရွာကအိမ်တောင်စု60ကျော်ရွာသား380ကျော်ဟာနေရက်ကနေစွန့်ခွာပြီးလောင်းတင်ရွာနီးမှာယာယီစခန်းချပြီးနေထိုင်လာတာ18လသာရှိခဲ့ပြီးဖြစ်ပါတယ်။လက်ရှိစစ်ပြေးဒုက္ခသည်တွေဟာစားတောက်နေထိုင်ရေးမှာခက်ခဲရှိနေတယ်လို့ပလဝမြို့လူမှုကူညီရေးဖွဲ့ဝင်ဘူကျော်အောင်ကပြောပါတယ်။
လက်ရှိအခြေအနေအရသူတို့လောင်းတင်ကျေးရွာရဲ့အောက်မှာခန်းမှန်ပဲနေတယ်ပြီးတော့တချို့ဒီအိမ်ခြေ60ကျော်မှာ30ဝန်းကျင်လောက်တော့ဒီရွှေပြောင်းတောင်ရလို့လဲအဓိကကစားနပ်ရိက္ခာတော့လုံးဝအခြေအနေမကောင်းတဲ့အခြေအနေရှိတယ
်ချင်းမြင့်နဲ့ဆွေရကနေဒုက္ခတွေတွေကိုနေရရင်းကိုပြန်နိုင်ဖို့စီစဉ်ပေးမှုဟာကောင်းမွန်ပေမဲ့လည်းသူတို့အတွက်လုံခြုံရေးအာမခံချက်ပေးနိုင်တဲ့အခြေအနေမရှိသေးဘူးလို့ပလဝမြို့လူမှုကူညီရေးဖွဲ့ဝင်ကိုကျော်အောင်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့စီမံချက်အတိုင်းတကယ်လို့ဆောင်ရွက်ပေးနိုင်မှာဆိုရင်အခက်ခဲကအဲ့လောက်ကြီးကြီးမားမားတော့ရှိနိုင်မှာမထင်ဘူး။ဒါပေမဲ့တစ်ခုကလုံခြုံရေးအခြေအနေကအာမခံချက်ပေးနိုင်လောက်တဲ့လုံခြုံရေးအခြေအနေကမရှိသေးတဲ့အခါမှာဒီလုံခြုံရေးပိုင်းတော့နည်းနည်းသွေးစွာတဲ့အပိုင်းမှာပြိနိုင်တယ်။ဒီဘက်မှာဆိုတော့ဒီအခုပြန်ဆိုကြေးရွာကစင်းလာတဲ့နေဆက်နဲ့နီးတဲ့နေရာဒေသဆိုတော့အဓိက KA ဘက်ကနေတဲ့နေရာလေဒီစင်းလာတဲ့နေဆက်တလျှောက်မှာပဲနေတဲ့အခါမှာစိတ်မွေးတဲ့အခြေအနေရှိတဲ့ရွာတွေပေါ့သူတို့ကဥမာတရက်တွားရင်လေရောက်တဲ့နိုင်ပန်းနဲ့တွားရင်လေဝင်နိုင်တယ်အဲ့လိုမျိုးချင်းနေစစ်ပေးဆောင်ပြည်သူတွေရဲ့အဓိကလိုအပ်ချက်ဆိုတဲ့နေရာမှာကဒီ AA နဲ့ဒီအစိုးရစစ်တပ်ကတကယ်တကယ်ငင်းငင်းချမ်းချမ်းဖြစ်မှပဲသူတို့ကလုံခြုံမယ်လို့သူတို့ကခံယူတာပေါ့
ပြင်စုကြေးရွာဟာဘင်္ဂလားဒေ့နယ်စပ်နဲ့နီးစပ်တဲ့နေရာဖြစ်တယ်လို့ရခိုင်တပ်မတော်ဘက်ကလည်းဝင်ထွက်သွားလာဖို့လွယ်ကူတဲ့ဒေသဖြစ်နေတာကြောင့်မြန်မာတပ်မတော်နဲ့တိုက်ပွဲထပ်မံဖြစ်ပွားခဲ့ရင်ဒေသခံတွေအတွက်လုံခြုံမှုအားနည်းနေတယ်လို့သူကဆိုပါတယ်လက်ရှိမှာနှစ်ဖက်သားကြားတိုက်ပွဲဖြစ်ပွားမှုမရှိတာကာလအတန်ကြာနေပြီဆိုပေမဲ့လည်း NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော်နဲ့မြန်မာစိုးရတပ်မတော်တို့ကြားမှာအချိန်မရွေးတိုက်ပွဲဖြစ်ပွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့ကိုကျော်အောင်ကဆိုပါတယ်ချင်းမြင့်နယ်ပလဝမြို့ကစစ်ဘေးရှောင်တွေကိုနေရာရင်းပြန်နိုင်ဖို့အတွက်လုပ်ငန်းစီမံချက်တွေကိုပြည်နယ်စိုးရလမ်းညွှန်မှုနဲ့စစ်ဘေးရှောင်ကူညီထောက်ပံ့ရေးကော်မတီဖွဲ့တို့ကနေရေးဆဲထားပြီးလာမယ့်အောက်တိုဘာလကစပြီး2018ခုနှစ်ဖေဖော်ဝါရီလအတွင်းအပြည့်အစုံပြန်နိုင်ဖို့စီမံချက်ရေးဆဲထားပါတယ်ဒီစီမံချက်ထဲမှာလာမယ့်နိုဝင်ဘာလမှာဖျားကြောင်းတွေကြောင်းဆောင်တွေပြုပြင်ပေးမှာဖြစ်ပြီးတောင်ရွာတွေခုတ်တင်နိုင်ဖို့အကူအညီပေးသွားမှာဖြစ်တယ်လို့2019ခုနှစ်နှစ်သက်မှာစာနာရိက္ခာတွေပို့ဆောင်ပေးဖို့လည်းပါရှိပါတယ်ခင်ဗျာ